လူသုံးများတဲ့ TikTok ကိုအမေရိကန်မှာပိတ်ပင်ခံမှုကရှောင်ရှားနိုင်မှုအတွက်ရောင်းချမှုသဘောတူညီချက်ရယူနိုင်ရင်ဂျပန်90အချိန်တက်တိုးဖို့ကဖြစ်နိုင်တယ်လို့ရီကောက်ခန်သမ္မတဒေါ်နယ်ထရန့်ကစနေနေ့မှာပြောပါတယ်။သူဘာလို့ရမယ်ဆိုတာမဆုံးဖြတ်သေးဘူးလို့ NBC News Interview တစ်ခုမှာထရန့်ကပြောပြီးလာမယ့်တနင်္လာနေ့ကျန်းသစ္စာချိန်ဆိုပြီးတဲ့နောက် TikTok ကိုထပ်မံအခွင့်အရေးပေးဖို့ဖြစ်နိုင်တယ်လို့ဆိုပါတယ်။အဲ့ဒီလိုလုပ်ဖို့ဆုံးဖြတ်ရင်တနင်္လာနေ့မှာကျင်းပမယ်လို့လည်းဒေါ်နယ်ထရန့်ကပြောပါတယ်။လက်ရှိမှာတော့ mobile application နဲ့ internet ဝန်ဆောင်မှုပေးတဲ့စနစ်တွေမှာအမေရိကန်ကသုံးဆဲသူတွေအတွက် TikTok ကိုတားမြစ်တဲ့ဥပဒေဟာတင်ငွေနေ့မနေ့မှာစတင်အသက်ဝင်တော့မှာဖြစ်ပါတယ်။ Congress တော်ကအတည်ပြုပြီးမနေ့ကသမ္မတဂျိုးဘိုက်ဒန်လက်မှတ်ရေးထိုးခဲ့တဲ့ဥပဒေအရ TikTok ရဲ့တရုတ်အခြေစိုက်မိခင်ကုမ္ပဏီဟာအမေရိကန်ကသူ့ရဲ့လုပ်ငန်းလက်ပတ်မှုကိုခွင့်ပြုထားတဲ့ဝယ်ယူသူတူထံရောင်းချနိုင်ဖို့အတွက်အချိန်6လသတ်မှတ်ပေးခဲ့တာပါ။ဒါပေမဲ့ရောင်းချမှုလုပ်ငန်းစဉ်ကအကောင့်ထဲဖောနေတဲ့အဆင့်ဖြစ်ခဲ့ရဆိုရင်တော့လက်ရှိသမ္မတကအချိန်သတ်မှတ်ချက်တက်တန်းတိုးခွင့်ဥပဒေမှာခွင့်ပြုထားပါတယ်ခင်ဗျာ။